ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်အတွင်းမှာစေတနာဝန်ထမ်းကျောင်းဆရာမနှစ်ယောက်အတ္တမပြုကျင့်တပ်ဖြတ်ခံခဲ့ရတဲ့အမှုကိုကင်တွယ်ဖြေရှင်းပေးဖို့အတွက်ကချင်နှစ်ချင်းခရိယံအသင်းချုပ်ကနိုင်ငံတော်သမ္မတဆီကိုတင်ပြတောင်းဆိုလိုက်ပါတယ်။ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကအသေးစိတ်ကိုဆက်ပြီးပြောပြမှာပါရှင်။
ကချင်နှစ်ချင်းခရိုင်အသင်းချုပ် KBC ကစေတနာဝန်ထမ်းကျောင်းဆရာမနှစ်ဦးဟာမူဆယ်ခရိုင်ပန်ဆိုင်ကျူကုန်းမြို့နယ်ကောင်းခါရွာမှာ2015ခုနှစ်ဇန်နဝါရီလ19ရက်နေ့ညကအာရမပြုကျင့်ပြီးတပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်ပြီးဆက်လက်ဖော်ထုတ်နိုင်ဖို့အတွက်နိုင်ငံတော်သမ္မတနဲ့တာဝန်ရှိသူတွေရှိကိုစာရေးသားတောင်းဆိုထားကြောင်း KBC အသင်းချုပ်ရဲ့အထွေထွေအတွင်းရေးမှူးဒေါက်တာ Class Samson ကပြောပါတယ
်။မနေ့ကတင်လိုက်ပြီ။ကျွန်တော်အကြီးကတော့ဟိုသမ္မတကိုလိပ်စာတတ်တာပေါ့နော်။ဒီနှစ်ကျော်အရင်အစိုးရလက်ထက်မှာဘာမှအဖြေမရဘူးပေါ့။မရတော့ခုအစိုးရကအစ်စ်ဖြစ်လာပြီဆိုတော့တမဒကိုလည်းဒီဖိဆာနဲ့ပတ်သက်ပြီးမှဟိုကျွန်တော်တို့ဒါဟိုအဆောင်ကျရဖို့တောင်းရှိတယ်။ဘာလို့လဲဒါကတမပဲဒီဥပဒေကြောင့်ဆရာရှင်ကြီးဥပဒေကြောင့်နဲ့ဆိုင်တော့အဲ့ဒါကိုဒီအမှုကိုပြန်ပြီးမှဟိုပြင်ပြတဲ့သဘောနဲ့ဘယ်သူစီမှတာဝန်ရှိတယ်ဆိုတော့ပြင်ပြခြင်းဖြစ်ပါတယ်။ကျွန်တော်တို့ကတော့အစားအဝတ်တော့တမဒစီအတည်ဝင်ဒီစာတဲ့ကနေအပြန်ချောဖို့မှတ်ပုံနဲ့စာနဲ့ပေးဖို့လဲဆိုတော့ရမယ်ရမဒီမှာတခုခုထူးခြားလာမယ်လို့တော့ညွှန်းနေတယ
်ဒီတောင်းဆိုစာကိုတင်းနာနေကပေးပို့တာဖြစ်ပြီးဒုသမရနှစ်ဦးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်ကာကွယ်ရေးဝန်ကြီးပြည်ရေးဝန်ကြီးအမျိုးသားလူ့အခွင့်အရေးကော်မရှင်ကချင်ပြည်နယ်ဝန်ကြီးချုပ်ရှမ်းပြည်နယ်ဝန်ကြီးချုပ်အပြင်ကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ခရိယံဘာသာရေးဆိုင်ရာအသင်းအဖွဲ့တွေကိုလည်းမိတ္တူပေးပို့ခဲ့တယ်လို့ပြောပါတယ်ဒီအမှုနဲ့ပတ်သက်ပြီးကျေခံပေါ်ပေါ်ရေးအတွက်ဆိုရင်လွတ်လပ်တဲ့စုံစမ်းစစ်ဆေးတာတွေလိုအပ်နေတယ်လို့မြန်မာလူ့အခွင့်အရေးပညာပေးအဖွဲ့တစ်ခုဖြစ်တဲ့ Equality မြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတုံ့တက်ပါတယ
်ဒီတန်တရားဖြစ်လောက်တဲ့သူတွေကိုစစ်ဆေးတဲ့ဟာမျိုးကျွန်တော်ရှိတယ်လို့ကျွန်တော်တွေ့ရတယ်ပြုလုပ်တဲ့နေရာမှာကျွန်တော်ခိုင်မာသောသက်တည်တွေရဖို့အတွက်လှုပ်ဆောင်ပေးဖို့လိုအပ်တယ်လို့ပြည်မြေသက်တည်တွေစိုးရိမ်နေရသောအကြောင်းရင်းများနဲ့ကာကွယ်ပေးတဲ့ Witness Protection ဆိုတဲ့အပိုင်းကိုကျွန်တော်တို့လုပ်ဖို့လိုအပ်တယ်ကလာအလုံးကိုလွတ်လွတ်လပ်လပ်နဲ့စုံစမ်းနိုင်တဲ့အနေအထားမျိုးရှိဖို့လိုအပ်တယ်။အဲ့ဒါအတိအကျချက်ဖြစ်ပါတယ်။ဒါပေမဲ့အခုချိန်မှာကစုံစမ်းတဲ့နေရာတွေမှာဒီဆစ်ဆဲတဲ့နေရာတွေမှာပူပေါင်းဆောင်ရွက်မှုတွေမှာအားနည်းနေတာတွေ့ရတယ်။တချို့လူတွေကဒီဟာကိုတက်ပြီးဖက်ဆူဖို့တရားနဲ့ပတ်သက်ပြီးတော့ပြောကြားမှုကြောက်နေခြင်းခရင်ကအမှုမှာပေါ်ပေါက်မှုတွေအများခက်ရှဲပါတယ်။
မြန်မာနိုင်ငံမှာအလားတူအဖြစ်မျိုးတွေထက်မှန်မပေါ်ပေါက်စေဖို့ဆိုရင်တရားဥပဒေစိုးမိုးမှုရှိဖို့လိုအပ်ကြောင်းလည်းထောက်ပြပါတယ်။
တရားစီရင်တဲ့နေရာမှာထက်မြက်သောတိကျသောမျက်နှာလိုက်မှုရှိသောစီရင်ချက်ဖြစ်ဖို့အတွက်တရားဥပဒေစိုးမိုးရေးနဲ့လွတ်လပ်သောတရားစီရင်ရာအရေးကြီးတယ်။အဲ့တော့အခုကျွန်တော်တို့မန်တိုင်ကြီးသုံးခုနဲ့ပတ်သက်ပြီးတော့ဒီလွတ်တော်နဲ့အုပ်ချုပ်ရေးမန်တိုင်ကြားထဲမှာတရားနဲ့တရားအပြန်အလှန်ဘယ်လိုထိန်းချုပ်မလဲဆိုတာရှိပြီးမဲ့တရားဥပဒေခန္ဓာကစည်းကမ်းလွတ်နေပြတရားဥပဒေမှာခုနလိုတရားဥပဒေစိုးမိုးမှုမရှိတဲ့ကိစ္စကိုကြာဘယ်လိုလုပ်မလဲဆိုတာဆွေးနွေးတဲ့နေရာမှာနည်းနည်းလေးအားနည်းနေတယ်။အဲ့တော့ကဏ္ဍသုံးခုလွတ်လပ်မှုခုနကအပြန်အလှန်ထိန်းချင်းမှုကိုလှုပ်ဆောင်တဲ့ချိန်မှာတရားဥပဒေစိုးမိုးရေးကဏ္ဍကိုလည်းတိကျလွတ်လပ်ပြီးတော့အပြန်အလှန်ထိန်းချင်းနိုင်လှုပ်ဆောင်နိုင်တဲ့နည်းလမ်းတွေကိုအုပ်ချုပ်တဲ့သူတွေကတရားဥပဒေပြည့်တဲ့လွတ်တော်တွေမှာထည့်သွင်းစဉ်းစားဖို့အများကြီးလိုအပ်နေပါတယ်
။ကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ကတော့မကြမီရက်တွေအတွင်းမှာနိုင်ငံတော်သမ္မတဆီကိုပေးပို့တဲ့စာကိုထုတ်ပြန်သွားဖို့ရှိနေပါတယ်။ဒီလ9ရက်နေ့ကတော့အမှုခင်းဖြစ်ပေါ်တဲ့အချိန်ကကောင်းခါရွာနီးမှာစခန်းချတဲ့တမ်ဘရော့စစ်ကြောင်းကတာဝန်ရှိသူတွေကိုစုံစမ်းမေးမြန်းနိုင်ဖို့အတွက်ပြည်ထရေးနဲ့ကာကွယ်ရေးဝန်ကြီးဌာနဝန်ကြီးတွေစီကိုတချင်နှစ်ချင်းခရိုင်အသင်းချုပ်KBC ကတောင်းဆိုစာပေးပို့ခဲ့ပါတယ်